တိုင်းသားပေါင်းစုံသဘောထားအမြင်နှီးနှောဖလှယ်ပွဲကိုဒီမိုကရေစီတိုးတက်ဖွံ့ဖြိုးရေးနဲ့အမျိုးသားသွေးစည်းညီညွတ်ရေးပုံမတိုးတက်ခိုင်မြဲလာသည်ဟုရည်ရွယ်ပြုလုပ်တာဖြစ်ကြောင်းအဖို့အမစကားပြောကြရမှာအစိုးရနဲ့အပြစ်ခတ်ရစေးယူထားတဲ့ DKB ရဲ့ခေါင်းဆောင်ဗိုလ်ချုပ်စောလားဘွယ်ကအခုလိုပြောပါတယ်
ကိုနေဒီလာဗမာတိုင်းပြည်နယ်လေးဝကတည်းကပြခရစေနေပကိုဒီရောတသေးပါကိုနေပကပမာဒီကပြည်နယ်တက်တာတက်ကစားရီလော
သူပြောသွားတာကတော့တိုင်းသားပေါင်းစုံသဘောထားအမြင်နှီးနှောဖလှယ်ပွဲမှာအဓိကကတော့ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုအနေအထားကိုအထူးသဖြင့်လေးပေးပြောကြားလိုပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲမှုအခြေအနေဘယ်လောက်ရှိမလဲငြိမ်းချမ်းရေးပေါ်ဆောင်မှုအခြေအနေဘယ်လောက်ရှိမလဲဆိုတဲ့အပေါ်မှာလက်တွေ့အကောင်အထည်ဖော်နိုင်မှုအတွက်ကိုဆွေးနွေးနိုင်မှုအစည်းအဝေးကိုဖိတ်ကြားရတာဖြစ်ကြောင်းနဲ့အခုကျွန်တော်တို့ရရှိနေတဲ့အခွင့်အရေးဟာအသက်ရှင်ခွင့်သာရရှိပြီးအသက်ရှင်ခွင့်တော့မရသေးတဲ့အတွက်အသက်ရှင်ခွင့်ရရှိတဲ့အထိတိုင်းသားအလုံးနဲ့ပြည်တွင်းမှာရှိတဲ့အဖွဲ့အစည်းအလုံးကအရေးဆိုရမှာဖြစ်တဲ့အတွက်အခုပွဲကိုကျင်းပရတာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်88မျိုးဆက်ငင်းငင်းနဲ့ပွန်လင်းလူအဖွဲ့စည်းအနေနဲ့မြဝတီမျိုးနယ်အတွင်းက88မျိုးဆက်တွေနဲ့အတူအခုလိုတိုင်းရင်းသားနီနောဖလေပွဲလာရောက်တက်ရောက်တာနဲ့ပတ်သက်လို့88မျိုးဆက်ငင်းငင်းနဲ့ပွန်လင်းလူအဖွဲ့စည်းရဲ့တိုင်းရင်းသားရေးရာဌာနကကိုပန်နေထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ ADA ကသဘောထားတစ်ခုရှိတယ်အဲ့ဒါလွတ်တော်ပြည်ပနိုင်ငံရေးရဲ့အရေးပါမှုပါနောက်သဘောထားတစ်ခုကတိုင်းရင်းသားတွေနဲ့ကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးမရမချင်းဒီမိုကရေစီကိုမသွားနိုင်ဘူးဆိုတဲ့အဲ့လိုမျိုးယုံကြည်ထားတာရှိပါတယ်ဒါကြောင့်ဒီ DKB အခမ်းအနားကိုကျွန်တော်လာတက်တာပါ
ပြည်တွင်းသတင်းသမားအများစုနဲ့ထိုင်းသတင်းဌာနတွေကသတင်းတောင်စုစုပေါင်း50ကျော်တက်ရောက်သတင်းယူလာကိုလည်းတွေ့ရပါတယ်ပြည်တွင်းကအာရှအလင်းမီဒီယာရဲ့တောင်ငံအေဒီတာကိုမြင့်စန်းကတော့နိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုပွန်လင်းမြင်သာမှုမရှိဘူးလို့ယူဆတဲ့အတွက်အဲ့ဒီအရေးကိုတိုင်းရင်းသားတွေအားလုံးစုပေါင်းဆွေးနွေးတာကိုစိတ်ဝင်စားလို့လာရောက်တာဖြစ်တယ်လို့အခုလိုပြောပါတယ်
တိုင်းသားတွေကတည်း ceasefire လောက်ပဲအဲ့ဒီအဆင့်လောက်ပဲရှိသေးတယ်လို့ကျွန်တော်ယူဆတယ်အခုနိုင်ငံတော်သမ္မတနဲ့ဗိုလ်ချုပ်ရွေးစစ်နဲ့တွေ့ဆုံဆွေးနွေးတာလည်းရှိတယ် KI နဲ့နှစ်ဖက်သဘောထားဆွေးနွေးပြီးတော့ညှိနှိုင်းတဲ့လက်မှတ်ရေးထိုးတာတွေလည်းရှိတယ်အဲ့ဒီဥစ္စာတွေမှာလည်းပြည်ပြည်စုံနဲ့စစ်မှန်ခိုင်မာပြီးတော့ဟိုရေရှည်တည်တတ်မဲ့ငြိမ်းချမ်းရအောင်မယ်လို့မျှော်လင့်စရာမရှိသေးဘူးလို့ကျွန်တော်ယူဆပါတယ်သူတို့ voice ကိုကျွန်တော်ထောက်ခံပါတယ်အဲ့ဒီမှာ
အခုနီနောဖလေဘွဲကိုအသက်85နှစ်ရှိပြီဖြစ်တဲ့ KNU KNL ငင်းငယ်ရေးကောင်စီရဲ့ဥက္ကဋ္ဌဘူချုပ်ကြီးစောထင်းမောင်နဲ့တာဝန်ရှိသူတွေကင်းပြင်းရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစောအေးမြိုင်နဲ့ဒေသအုပ်ချုပ်ရေးတာဝန်ရှိသူတွေလည်းတက်ရောက်တာကိုတွေ့ခဲ့ရပါတယ်။ဒါ့အပြင်ပြည်တွင်းကစာရေးဆရာများတက်မကဖန်မီးရင်ပညာရေးဌာနအဖွဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ချုပ်အပါအဝင်ပြည်သူ့လွတ်မြောက်ရေးတပ်ဦးလူ့ဘုံတိဒီမိုကရက်တစ်ပါတီဝင်တွေ ABSDF အဖွဲ့ဝင်တွေကင်းနီလူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးကလလာတရှမ်းပြည်နယ်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလလာဖွားနဲ့ကရင်ပြည်သူ့ပါတီလူဟာကိုယ်တိုင်တွေနဲ့ဒေသခံအပိသက်စုစုပေါင်း400ကျော်တက်ရောက်ခဲ့ပြီးဒီကနေ့နီနောဖလေဘွဲမှာတဘာပတိရွေးချယ်တင်မြှောက်နိုင်ခဲ့တယ်လို့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေပေါ်အာသာချက်အားနည်းချက်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်နောက်ထပ်နေ့ရက်ဆက်လက်ဆွေးနွေးဦးမှာဖြစ်ကြောင်း DKB တာဝန်ရှိသူတွေကပြောကြားကြောင်းပါခင်ဗျာ